မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်တာဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီရဲ့ညီလာခံမှာပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးရှိနေကြီးဥက္ကဋ္ဌရန်ကုန်ဒေသမှာလောက်ကျန်တက်ဖြတ်ခံလိုက်ရမှုဟာဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်မှုကြိုးပမ်းမှုကိုအလွှမ်းကွာစေခဲ့တယ်လို့သူမကပြောပါတယ်။အလားတူပဲမြန်မာရေးတုံးသက်သူတွေကလည်းဥက္ကဋ္ဌလောက်ကျန်တက်ဖြတ်ခံရခြင်းဟာဖွဲ့စည်းပုံပြင်ဆင်ဖို့တောင်းဆိုသူတွေကိုတတိပေးလိုက်ရရောက်တယ်လို့ပြောကြပါတယ်အပြည့်အစုံကိုကိုစော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်။
ဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့အပြည်ပြည်ဆိုင်ရာလေဆိပ်မှာ NLD ဥပဒေအကြံပေးဥက္ကဋ္ဌရဲရဲဆက်ဆက်လောက်ကျန်တက်ဖြတ်ခံရမှုဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပိုပြီးအလံဝေသွားစေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက34ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းရမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ
် Constitutional reform seems a distant goal at this time and made even more onerous with the brutal killingof one of Myanmar's known constitutional lawyers, U Koni, as he was holding his grudge.
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုရည်မှန်းချက်ကရရှိချိန်မှာအလောင်းကွာဝေးစေရှိပါတယ်။ပိုပြီးခက်ခဲစေတဲ့ဖြစ်ရပ်တစ်ခုကတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနာမည်ကြီးရှိနေဥကိုနီအနေနဲ့သူ့မျိုးလေးခြေထားစဉ်အတွင်းရေးရဆက်ဆက်အသက်ခံခဲ့ရမှုပါပဲ။ဒီလိုမျိုးကြီးမားတဲ့အဟန်တားတွေရင်ဆိုင်နေရပြီမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့လေ့လာဖို့ကော်မတီဖွဲ့စည်းဖို့ကျမတိုက်တွန်းလိုပါတယ်။အရသာစစ်စစ်အစိုးရဖြစ်စီနဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာဖို့မပြေနိုင်သေးပေတော့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီရရှိနိုင်မှာမဟုတ်ပါဘူး
။ဥက္ကဋ္ဌဟာလက်ရှိအာဏာရအနေဒီအစိုးရအဖွဲ့အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွမ်းကျင်ကျင့်ကျင့်နားလည်တဲ့ရှားပါတဲ့ပုံကိုယ်တူဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson ကပြောပါတယ
် Let's be clear Ukoni was the technician the NLD had no one to replace him in terms of
Phil Robertson ပြောတာကတော့သူ့အနေနဲ့ရှင်းရှင်းပြောလို့တာကတော့ Ukoni ဟာဖွဲ့စည်းပုံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်တဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကိုင်တွယ်ဆောင်ရွက်ဖို့သူ့ကိုအစားထိုးနိုင်တဲ့သူ NLD အနေနဲ့မရှိပါဘူးတဲ့ဒါပြင်လက်ရှိမြန်မာနိုင်ငံရဲ့အာဏာခိုးဝေမှုအချိုးအစားကိုကြည့်မယ်ဆိုရင်လေ2008ဖွဲ့စည်းပုံဟာအားလုံးကိုချုပ်ကန့်ထားတဲ့အရာဖြစ်ပါတယ်လို့ပြောတော့တာဖြစ်ပါတယ်။1962ခုနှစ်မှာတပ်မတော်ကတိုက်ပီအာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်2012ခုနှစ်မှာအရသာတပိုင်းအစိုးရလက်ထက်အာဏာလွှဲပြောင်းလိုက်တဲ့အချိန်ထိမြန်မာနိုင်ငံရေးကိုစစ်တပ်ကအုပ်စိုးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအတွက်လွတ်တော်အမှစုစုပေါင်း8500ခန့်နှုန်းရရှိမှသာလူမှုဆန္ဒခံရေးအဆိုပြုခွင့်ရှိမယ်လို့ဖော်ပြထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်အခဲတွေရှိနေတာပါဒါပေမဲ့အဲ့ဒီ2008ဖွဲ့စည်းပုံကိုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးတမယိုးကြမဲအသာစီးရယုံနဲ့ပြင်ဆင်လို့ရနိုင်တယ်ဆိုတဲ့အားနည်းချက်ကိုဥက္ကဋ္ဌကတွေ့ရှိခဲ့တယ်လို့မြန်မာနိုင်ငံရေးကိုအနီးကလေ့လာစောင့်ကြည့်နေသူလည်းဖြစ်ဥက္ကဋ္ဌရဲ့မိတ်ဆွေတဦးလည်းဖြစ်တဲ့ဗတ်တင်လက်နာကပြောပါတယ
် But he said that there is nothing in the 2008 constitutionwhich says that the constitution cannot be abolished
ကျွတ်တော်လည်းမှာမဲခွဲဆုံးဖြတ်ပြီး2008ဖွဲ့စည်းပုံကိုဖျက်သိမ်းခွင့်မရှိဘူးဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိဘူးလို့ဥက္ကဋ္ဌကပြောမှုပါတယ်သူပြောတာကကျွတ်တော်လည်းမှာတမယိုးကြမဲခွဲဆုံးဖြတ်ပြီးတော့ဖွဲ့စည်းပုံကိုပယ်ဖျက်ပြစ်လိုက်လို့ရနိုင်တဲ့အတွက်အဲ့ဒီကိစ္စအတွက်သူကြိုးပမ်းလှုပ်ဆောင်နေခဲ့တာပါ
ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အစီအစဉ်ဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုပြီးဒေါက်ဆန်းစုကြည်ကမထောက်ခံပဲတဖြည်းဖြည်းချင်းပြောင်းလဲယူတဲ့လမ်းကြောင်းကိုရွေးချယ်ခဲ့တယ်လို့ဗတ်တိလင်နာကဆက်ပြောပါတယ်။ဥက္ကဋ္ဌကတော့သူယုံကြည်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ဆန္ဒရှိနေခဲ့တယ်လို့ဆိုပါတယ်။ဥက္ကဋ္ဌအခုလိုလှုပ်ကြံတက်ဖြတ်ခံလိုက်ရတာဟာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကြိုးပမ်းကြသူတွေကိုတနည်းအားဖြင့်သတိပေးလိုက်ရာရောက်တယ်လို့ဗတ်တိလင်နာကပြောပါတယ်။
This story was meant to send a very strong signal to anyone else. who even dream or think of changing the constitution.
ဥက္ကဋ္ဌကိုလောက်ကျန်တက်ဖြတ်လိုက်တာဟာဖွဲ့စည်းပုံကိုပြောင်းလဲပြင်ဆင်ဖို့ကြိုးပမ်းသူတွေစဉ်းစားလောက်ကန်သူတွေကိုပြင်းထန်တဲ့သတိပေးချက်ပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်လဲလူမြင်ကွင်းလေးစိတ်မှာပေါ်ပေါ်ထင်ထင်လောက်ကျန်တက်ဖြတ်ပြလိုက်တာဖြစ်ပါတယ်
။ဥက္ကဋ္ဌကစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုချင်းချောက်လာနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကအစိမ့်မြင့်အရာရှိတွေအနေနဲ့သူ့ကိုလောက်ကျန်တက်ဖြတ်ရတဲ့အထိဖြစ်သွားစေခဲ့တယ်လို့ IHS Jane'sကာကွယ်ရေးနဲ့စစ်ဖက်ဆိုင်ရာမဂ္ဂဇင်းကတိုနီဒေးဗစ်ကပြောပါတယ်။ဒါပြင်စစ်တပ်ကနောက်ွယ်ကနေအာဏာကိုထိမ့်ချုပ်လို့ရနိုင်တဲ့အခွင့်အရေးမျိုးအနေနဲ့အစိုးရကဖန်တီးပေးခဲ့တယ်လို့တိုနီဒေးဗစ်ကပြောပါတယ်
။ The military had bought into democracy because they had to.
There was no choice in the day and age we live in. But what they stressed
to Piotr Agaro, Sitaha, democracy, Pianego, Malerma Shanda, Lunlo, Lopele, Richard Echang, Dignating Kama, Turu, Tacha, Yuche, Nila Machidolo, Ari Nilango, Yuche, Lara, Chichang, Tabime, Dilo, Pianle Muha, Sikante, voted democracy, Vepia, Mesurago, Sagrega, Poverty, Din, Josu, Taga, Bichang, Taja, Pazibongo, Piatimbo, Mapione, O, Pinsimbo, Josa Jamas, Swing Down, Sitapeka, Sinintima, Lolo Yana, Machete Echang. Arilo, since the Fugale, now Tat and Nesel, Jan and Dejang, Tony Davis Cap, your daughter, Chibare. Nimanangaman and Tom Nesel Gunijayan, you got wet the day, Chimparo Machibare. Tiji Maro, Don Sansujigo, Tokangere, Bidure, Abe Mujang. Natanta Sangago Nima, Shone Yin Sangiare, a Pimu de Talon B. Tiji Ma Sitaga, Joro Nokan Bitare, Nangayi Padi, and Inet, Bobby Nayale Melo, your Lini Javarek.